တောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့ရဲ့အခုနောက်ဆုံးတရုတ်နိုင်ငံကဆွေးနွေးမှုတွေမှာအပြစ်ခက်ရစဲထားတဲ့ရှမ်းပြည်မြောက်ပိုင်းကအခြေအနေတွေကိုအဓိကဆွေးနွေးတာဖြစ်ကြောင်းဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ရခိုင်တပ်တော် AA ဒုစီဦးစီးချုပ်ဒေါက်တာညိုထွန်းအောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။
ကျွန်တော်တို့အခုအစည်းအဝေးတိုင်းကဟိုက်ကင်ရဲ့အရင်သဘောတူညီချက်တွေကိုဆက်လို့ဆွေးနွေးနေပါတယ်။ပြီးရင်အပြစ်ခက်ရစဲပို့လို့ခိုင်မာဖို့အတွက်ဆယ်လိုလက်ပြီးမှလုံနေပါတယ်နောက်တစ်ခုကတော့အဲ့ဒီအရင်သဘောတူညီချက်ထဲမှာပါခဲ့တယ်လို့ပဲအထူးသဖြင့်တော့ဒီတရုတ်မြန်မာနေစာနဲ့ဆက်စပ်တဲ့ကိစ္စရဲ့ကြားဖြင့်လုပ်ငန်းကိစ္စတွေရဲ့အကြဖြင့်လုပ်ငန်းတွေဆက်လို့မရှိဖို့ကိစ္စရဲ့ပြီးရင်နောက်ထပ်ဒီနေစာဒေတာအထွက်ပေါက်တွေဘယ်လိုပုံစံမျိုးနဲ့မလဲအဲ့လိုမျိုးအခြေလက်တွေပါပါတယ်
အဖွဲ့နဲ့အတူ MNDAA ကိုကန့်တပ်ဖွဲ့ TNLA တပ်အန်းတပ်ဖွဲ့တို့စစ်ကောင်စီကြားရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့ပြီးနောက်ပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့မှာပဲအပြစ်ခက်ရစဲဖို့သဘောတူခဲ့ကြတာပါအခုနောက်ဆုံးတွေ့ဆုံမှုမှာလက်တလော AA အဖွဲ့နဲ့စီရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ပတ်သက်လို့ဆွေးနွေးတာမရှိဘူးလို့လည်းဒေါက်တာညိုထွန်းအောင်ကပြောပါတယ
်အခုကျွန်တော်တို့အဲ့ဒီ hiking ကိစ္စကိုပဲဆွေးနွေးနေတယ်ဆိုတော့hiking ထဲမှာကဒီရှမ်းမြောက်မှာရှိတဲ့ AA နဲ့ပဲသက်ဆိုင်နေတယ်ဟိုရခိုင်ပြည်ဘက်မှာရှိတဲ့အေကမပါသေးဘူးဟိုလက်ရှိမြင်တဲ့အတိုင်းပါပဲတွေ့နေမြင်နေတဲ့အတိုင်းပါ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့တရုတ်နိုင်ငံကူမင်းမျိုးကဆွေးနွေးမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုထုတ်ဖော်ပြောခွင့်မရှိကြောင်းဒီကနေ့ပဲသတင်းတောက်တွေကိုဗိုက်ဘာကတဆင့်ပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစတိုက်ပွဲတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့ဒီကနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်တိုက်ပွဲတွေအတွင်စစ်ကောင်စီတပ်စခန်းအများအပြားနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်ကိုလည်းထိန်းချုပ်ထားကြောင်းလဲ AA ကကြေညာထားပါတယ်တရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာစစ်ရေးတင်းမာလာနေတာနဲ့အမျှတရုတ်အစိုးရကကြားဝင်လာနိုင်ခြေရှိတယ်လို့ခန့်မှန်းမှုတွေရှိနေပေမဲ့ရခိုင်တပ်တော်ပြောခွင့်ရခိုင်သူခါကတော့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်ခဲ့တာပါ
ဆိုကေဒင်ရမ approach ဆိုတော့ကျွန်တော်တို့ဒီရခိုင်ဒေသတိဆိုတော့ဒီတရုတ်ပြည်နယ်တို့ခါအမ်ဒန်ရှိဝိပါတယ်ဆိုကေဒီမြန်မာနိုင်ငံရေးကိစ္စအတိမှာဒီတချို့နိုင်ငံတိကဝန်ရောက်ပူညီဆောင်ရွက်ပြီးခဲ့ဆိုတဲ့ကိုကျွန်တော်တို့အနေနဲ့ဒီလေးစားစွာနဲ့အသိမှတ်ပြုပါတယ်ကျေးဇူးလက်တင်ပါတယ်ရေကလေးကျွန်တော်တို့အာရခပြည်ဒီအတွင်းရေးကိစ္စအတိနဲ့ဒီလောက်စရာဟင်းစွာတိကိုတို့ခါကျွန်တော်တို့ကဆဲလက်ပြီးကလှုပ်ဆောင်လာတာပိုဖိတ်ပ
ါလက်ရှိအချိန်အထိရခိုင်မြောက်ပိုင်းကဘူးတိတောင်မောင်တော့ရသေးတောင်ပုံနှကြုံနဲ့ရံမြမြို့နယ်တွေမှာစစ်ကောင်စီနဲ့ AA ကြားတိုက်ပွဲတွေပြင်းထန်နေစေပါတစ်ဆက်တည်းမှာအခုလိုတိုက်ပွဲတွေကြောင့်တိမ့်နေချီတဲ့ရခိုင်ဒေသခံတွေရိုဟင်ဂျာမွတ်စလင်တွေလည်းစစ်တံခံနေကြရပါတယ်စီတင်းမာနေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကအတင်းအကျပ်စစ်မှုထမ်းခိုင်းတာတင်နန်းပေးတာတွေရှိနေတယ်လို့AA အဖွဲ့ကလည်းတပ်သားအဖြစ်စုဆောင်းတာတွေရှိတယ်လို့သတင်းတွေထွက်နေတာပါ AA အဖွဲ့ပြောခွင့်ရခိုင်သူကားကတော့အတင်းအကျပ်တပ်သားစုဆောင်းတဲ့မူဝါဒမရှိကြောင်းနဲ့တွေးရှိရင်လည်းတိုင်ကြားကြဖို့တိုက်တွန်းခဲ့တာပ
ါရကုနာကပရိုဂရမ်တဲ့သတင်းထောက်ပရိုဂရမ်စမှာပါရရဗေဒေပိုင်ဖန်စီလာရဗေဒေပိုင်ခိုလာရဆိုကိစ္စမျိုးတွေပါရန်ချန်ဒီကတို့ကကျွန်တော်တို့ဘက်ကလုံးဝလုံးဝကိုမလုပ်ဆိုတော့ကိုအခိုင်မာပြောလို့ရပါဒါပေမဲ့ဆိုရန်ပိုင်လုံးဖို့အတွက်ကျွန်တော်တို့မှာလုံးဝခွင့်မပြုခုခုရပိုင်တိတိကျကျအထက်လက်ဒီနဲ့ပေရှာတမ်ပရလာလို့စီစိတ်လို့ရဲရှမ်းကိုတခုခုတရားရောက်ကကျူးလွန်ရေအရာစေမျက်စိကဖောက်ပြက်တယ်ဆိုကလေးကျွန်တော်တို့မှာတိတိကျကျအရေးယူဆောင်ရွက်ဖို့ဖိတ်ပ
ါပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းတွာလာမှုတွေကန့်သက်ထားတာကြောင့်စားနဲ့ရိတ်ခါနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံကဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်အခြေအနေတွေပိုဆိုးလာနေတဲ့ရခိုင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာနေရဲစွန့်ခွာရသူအရေအတွက်ဟာလည်းအခုဆိုရင်2-3 သိန်းကျော်ရှိနေပြီလို့ခန့်မှန်းထားပါတယ်ခင်ဗျာ